အမေရိကန်ကွန်ဂရက်စ်လွှတ်တော်ကယူကရိန်းအတွက်စီးရဲအကူအညီပေးရတဲ့သဘောမတူဘူးဆိုရင်တော့ရုရှားကိုဆစ်ရှုံလိမ့်မယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကတင်းငွေနေမှာပြောပါတယ်ရုရှားရဲ့ကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းကိုပေးမဲ့ဒေါ်လာဘီလျံနဲ့ချီတဲ့စီးရဲအကူအညီတွေကိုအမေရိကန်ရီပပ်ဘလစ်ကန်အမတ်တွေကလှနဲ့ချီကန့်ကွက်ထားတာပါယူကရိန်းကိုမကူညီရင်ဒီစစ်ပွဲမှာယူကရိန်းရှုံးနိမ့်မလိမ့်မယ်လို့သမ္မတဇလန်စကီကကီဖ်ကစီစဉ်တဲ့ရောင်းမငွေရှာဖွေရေး Unit 24အစီအစဉ်မှာအမေရိကန်ကွန်ဂရက်စ်လွှတ်တော်တွေကိုဗီဒီယိုမိန့်ခွန်းမှာရည်ရွယ်ပြောဆိုသွားတာပါအကူအညီတွေမရရင်တော့ယူကရိန်းဆက်လက်ရပ်တည်ဖို့ခက်ခဲသွားမှာဖြစ်ပြီးယူကရိန်းသာဆစ်ရှုံခရင်အခြားတိုင်းပြည်တွေပါတက်ခဲခံရလိမ့်မယ်လို့လည်းပြောပါတယ်ယူကရိန်းကိုရုရှားတို့ကျူးကျော်တက်ခိုက်နေတာနဲ့နှစ်ကျော်တည်းရောက်လာပါပြီနိုင်ငံတောင်ပိုင်းဇပိုရီဇီယာဒေသတွင်ရုရှားရဲ့တက်ခိုက်မှုကြောင့်ကိုလျိုက်ပိုလီမျိုးကလူသုံးဦးသေဆုံးခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကတင်းငွေနေနေမှာပြောပါတယ်နိုင်ငံအရှေ့မြောက်ပိုင်းမှာလည်းလက်သလောလာတွေအတွင်းရုရှားရဲ့တိုက်ခိုက်မှုတွေတိုးလာတယ်လို့လည်းဆိုပါတယ်။တနင်္ဂနွေနေ့တုန်းကလည်းရုရှားရဲ့တိုက်ခိုက်မှုကြောင့်ခါကီဖ်မြို့ကအရက်သား၅ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းအာဏာပိုင်တို့ကပြောပါတယ်။